ရှမ်းမြူလာဒီမိုကရေစီအဖွဲ့ချုပ် SNLD အနေနဲ့တိုင်းရင်းသားရေးရာဌာနပြည်တော်စုဆင့်ဒုဝန်ကြီးနေရာအတွက်အစိုးရကကန့်လန်းလာတာကိုဒီနေ့ပဲညှိပယ်လိုက်ပါတယ်မြန်မာအစိုးရကိုဦးဆောင်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD နဲ့ဒီမိုကရေစီရရေးလှုပ်ရှားမှုကာလမှာနှီးနှီးဆက်ဆက်မဟာမိတ်ဖြစ်ခဲ့တဲ့ SNLD ပါတီအနေနဲ့အခုလိုဘာကြောင့်ညှိပယ်ခဲ့ရပါလဲ SNLD တွဲဖက်အတူတူအတွင်းငွေမှုတက်ဦးဆောင်လက်ကိုကိုဝင်းမင်းနင်းမြန်ထားတာကိုနားဆင်ကြရအောင်ပါရှင
်ဟုတ်ကဲ့ဦးဆိုင်လေးခင်ဗျာကျွန်တော်တို့ဒီအစိုးရအနေနဲ့တိုင်းသားရေးရာပြည်တော်စုအဆင့်ပေါ့နော်ဒုတိယဝန်ကြီးခန့်ဖို့အတွက် SNLD ပေါ့နော်ဒီရှမ်းမြူသားဒီမိုကရေစီအဖွဲ့ချုပ်ကိုကန့်လန့်ထားတယ်လို့ကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့နည်းနည်းရှင်းပြပေးပါလား
ဟုတ်ကဲ့ပြီးခဲ့တဲ့10ရက်လောက်ကသမရယောဝန်ကြီးဌာနကတာဝန်ရှိသူတဦးကနေပြီးတော့မှကျွန်တော်တို့ဒီကိုကန့်ဆန်းလာပါတယ်တိုင်းသားရေးရာဌာနဒုတိယဝန်ကြီးနေရာကိုလက်ခံဆောင်ရွက်ပေးနိုင်မလားဆိုတဲ့သဘောပေါ့နော်ဒီနေ့မှာကျွန်တော်ဘက်ကအကြောင်းပြန်ပါတယ်။ပါတီချင်းချင်းချိတ်ဆက်ပြီးတော့မှညှိနှိုင်းဆွေးနွေးတဲ့အနေအထားမျိုးကိုမလုပ်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဘက်ကလက်ခံနိုင်တဲ့အနေအထားမျိုးမရှိဘူး။ဒီဝန်ကြီးဌာနကလက်ခံလိုက်ခြင်းအပြင်ကျွန်တော်ကဘယ်လိုအတိုင်းပါတီဆောင်ရွက်နိုင်မလဲ။ပါတီချင်းဆောင်ပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးမဟုတ်ဘူးဆိုရင်တော့ကျွန်တော်ဘက်ကလက်တင်ခံဖို့အဆင်မပြေဘူးလို့ပဲအကြောင်းပြန်လိုက်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ဆိုလိုတာကတော့ပါတီကနေအရင်ကန့်လန့်စေခြင်းတဲ့ဆိုတဲ့သဘောပေါ့နော်။အစိုးရကအခုလိုတရားခံလာမဟုတ်ပဲနဲ့
ဟုတ်ကဲ့ကျွန်တော်နှစ်ပါတီကဆက်ဆံရေးရလဲခဲတဲ့ဝင်ဝင်ရှိခဲ့ဘူးလေအဲ့တော့တိုက်ပြည်တည်ဆောက်ရေးလုပ်ငန်းမှာပေါ့နော်ကျွန်တော်အနေနဲ့ဘယ်တော့ထိပူးပေါင်းပါဝင်ဆောင်ရွက်နိုင်ခွင့်ရှိမလဲဆိုတာကိုပါတီအနေနဲ့ရှင်းရှင်းလင်းလင်းကျွန်တော်တို့ကန့်လန့်ပြီးတော့မှညှိနှိုင်းဆွေးနွေးတဲ့ပုံစံမျိုးကျွန်တော်လိုအပ်ပါတယ်ဒါပေမဲ့အခုကျတော့အစိုးရကိုနိုင်ကကန့်လန့်တယ်ဆိုပေမဲ့လို့တောင်းဆန်းစုကြည်နဲ့လည်းပဲတွေ့ဆုံဆွေးနွေးခွင့်ရမယ့်အနေအထားမျိုးကိုကျွန်တော်မမြင်ဘူးပေါ့နော်အဲ့ဒါကြောင့်မို့လို့လက်ခံနိုင်ခြင်းမရှိတာ
ပါ။ဟုတ်ကဲ့အဲ့တော့အခုဒီနေရာမှာဒီတမရယုံကနေပြီးတော့ကန့်လန့်တယ်လို့ကြားပါတယ်။ဒါကဒေါ်ဆန်းစုကြည်ကိုကုစားပြုတာအခုနောက်ကဒီအစိုးရအနေနဲ့ဆောင်ရနေတဲ့ပါတီကိုကုစားပြုတယ်လို့ရောပြောလို့မရနိုင်ဘူးလား
။ဟုတ်ကဲ့တကယ်လို့ဒေါ်ဆန်းစုကြည်ကိုကိုယ်တိုင်ကိုယ်ကျပြေဆုံးဆွေးနွေးခင်ရမယ်ဆိုတော့တမျိုးပေါ့နော်။အခုတော့အဲ့ဒီအဆင့်ကိုရောက်မဲ့အနေအထားမျိုးလည်းမရှိဘူး။လက်ခံရင်လက်မခံလက်မခံရင်တခြားရောက်ရောက်တစ်ခွဲ့ခွဲ့ကိုစဉ်းစားရမယ့်အနေအထားမျိုးဆိုတဲ့တော့တော့ပြောကြမှုမျိုးလည်းကျွန်တော်ကြားပြရတဲ့ကြောင့်မို့လို့ဘယ်လိုမှအဆင်မပြေနိုင်တော့ဘူးလို့ကျွန်တော်တွက်ဆပြီးတော့မှဒီလိုမျိုးအကြောင်းပြန်လိုက်ကြတာ
။ဟုတ်ကဲ့ဒီနေ့မှနှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့ဒေါက်တာဆူဂျီနဲ့တွေ့ဆုံခွင့်တောင်းခဲ့တာမရခဲ့ဘူးပေါ့နော
်။ဒေါက်တာဆူဂျီကိုတွေ့ဆုံခွင့်တောင်းတယ်ဆိုတာတကူပါတီကိုကိုစားပြည့်တဲ့ပုဂ္ဂိုလ်တယောက်နဲ့ဒါမှမဟုတ်ဒီစီအခွင့်နဲ့တွေ့ဆုံဆွေးနွေးခွင့်ရရင်ပို့ပြီးတော့မှအဆင်ပြေမှာပေါ့နော်
။ဟုတ်ကဲ့အဲ့တော့ဒေါက်ဆူခွင့်တောင်းခဲ့တယ်မရခဲ့ဘူးပေါ့နော်ဒီပိုင်းကတော့
။ဟုတ်ကဲ့အဲ့လိုနေထားပါ
။နောက်ဒီပိုင်းကကြတော့လက်မခံရင်နောက်တစ်ခုရွေးမယ်လို့သမရယုံကပြောတယ်ဆိုတဲ့ဘောပေါ့နော်
။အဲဒေါက်တာစုကြည်ကိုယ်တိုင်အမိန့်ရှိတယ်။ဒီဥစ္စာကိုစံတိုင်းသားတွေကဖြစ်စေခြင်းနဲ့အထူးအပြင်တော့ SNLD ကိုတောင်းယူစေခြင်းနဲ့ပေါ့နော်။အဲ့ဒီသဘောမျိုးပြောပါတယ်ခင
်ဗျ။ဟာဟုတ်ကဲ့အဲ့တော့ SNLD ကိုတော့ပို့ဖြစ်စေခြင်းနဲ့ဒါပေမဲ့မဖြစ်ရင်တော့ဒီတခြားအဖွဲ့ကလည်းတောင်းဆိုနိုင်တယ်ပေါ့နော်။အဲ့လိုသဘောမျိုးလို့ယူဆတဲ့ဘောပေါ့။
ဟုတ်ကဲ့အဲ့လိုယူဆနိုင်ပါတ
ယ်။ဟုတ်ကဲ့အဲ့တော့ဒီညမှာ SNLD ကိုဦးစားပေးထားတဲ့ဘောတော့ရှိတာပေါ့နော်
။ဟုတ်ကဲ့ပါ
။ဟုတ်ကဲ့အဲ့တော့ဒီပါတီချင်းဆက်ဆံရေးကဘာကြောင့်မလို့အခုလောက်ထိအရေးကြီးရတာလဲ
2015ရေးဆော့ဖ်ဝဲပြီး NLD အစုအဖွဲ့အနေနဲ့အစိုးရတရားဖွဲ့မယ်ဆိုတဲ့ချိန်လုံးကလည်းပဲဒီတိုင်းသားရေးရာစီတော်စုဝင်ကြီးနေရာကိုကျွန်တော်တို့ရဲ့တွေ့တွေ့တွေ့မှုဖြစ်တဲ့ဦးစားညွန့်ရင်ကိုဆောင်ရွက်ပေးဖို့ကမ်းခံပူပါတယ်။အဲ့ချိန်လုံးကဒီဝန်ကြီးနေရာဟာငင်းကြိုင်းကိစ္စနဲ့ပတ်သက်ပြီးဆောင်ရွက်ပိုင်ခွင့်ရှိလားတိုင်းသားရေးနဲ့ပတ်သက်ပြီးဘယ်လောက်ထိတည်ဆုံးဝင်ဆောင်ရွက်ပိုင်ခွင့်ရှိလဲလို့ဆွေးနွေးတဲ့အခါမှာကျွန်တော်တို့အနေနဲ့သိပြီးလှုပ်ရှားဆိုင်တာနဲ့နေထားမျိုးမရှိတဲ့ကြောင့်မလို့ဒီဝန်ကြီးဌာနကိုကျွန်တော်လက်မခံရပါဘူး။ဒါကြောင့်မလို့အခုဆက်လက်ပြီးစမ်းဆန်းလာတဲ့ဒုတိယဝန်ကြီးနေရာကိုလည်းပဲဆက်လက်ဆောင်ရွက်ဖို့အတွက်ကိုကျွန်တော်ဘက်ကအထင်မြင့်ဖြစ်တဲ့လူမျိုးရှာမသိပါဘူးခင်ဗျာ
။ဟုတ်ကဲ့အဲ့တော့အဓိကကတော့ဒီငင်းကြိုင်းရေးတို့ဒီဖက်ဒရယ်ရေးတို့မှာဖွဲ့စည်းပုံပြင်နိုင်ရေးအထိပါဒီလုပ်ပိုင်ခွင့်ရှိတဲ့အနေအထားမျိုးမရှိတဲ့အတွက်ပေါ့နော
်ဟုတ်ပါတယ်အဓိကအဲ့ဒါပြောချင်တာပါ